ပြင်သစ်နိုင်ငံပါရီမြို့မှာပြီးခဲ့တဲ့နှစ်ထက်ဆက်ဆက်ညှိနှိုင်းခဲ့ရတဲ့ရာသီဥတုဆိုင်ရာသဘောတူညီချက်ကိုလက်တွေ့ကျင့်သုံးနိုင်အောင်အတည်ပြုခဲ့တဲ့နိုင်ငံအရေးအတွက်အလုံးအလောက်ရရှိသွားပြီဖြစ်တာမို့လို့ကာဗွန်ထုတ်လွှတ်မှုတွေလျှော့ချပြီးကမ္ဘာကြီးပူနွေးမှုကိုဟန်တားနိုင်တော့မယ့်ခြေလှမ်းတစ်ရပ်စတင်လိုက်ပြီးဖြစ်တဲ့အကြောင်းသမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။အနာဂတ်မျိုးဆက်တွေအတွက်ကမ္ဘာမျိုးကိုကာကွယ်စောင့်ရှောက်ပေးဖို့ကြိုးပမ်းမဲ့သမိုင်းဝင်နေ့တစ်နေ့ဖြစ်တယ်လို့လည်းသမ္မတအိုဘားမားကအင်ဗီရိုမှာသတင်းတောက်တွေကိုဗုဒ္ဓဟူးနေ့ကပြောကြားခဲ့ပါတယ်။ကမ္ဘာကြီးအနေနဲ့ပါရီသဘောတူညီချက်ကိုလက်တွေ့ကျင့်သုံးနိုင်မယ့်အဆင့်တစ်ဆင့်ကိုရောက်ရှိလာပြီလို့လည်းပြောဆိုသွားပါတယ်။ဒီကမ္ဘာလုံးမှာရာသီဥတုဖောက်ပြန်မှုတွေဖြစ်ပေါ်စေတဲ့အပူချိန်မြင့်တက်မှုတွေဖြစ်စေတယ်လို့ဆိုနေကြတဲ့ကာဗွန်ဓာတ်ငွေ့ထုတ်လွှတ်မှုတွေကိုရှော့ချရေးသမ္မတအိုဘားမားရဲ့လှုံ့ဆော်လှုပ်ရှားမှုတွေမှာပါရီသဘောတူညီချက်ဟာလည်းအဓိကဦးစားပေးကိစ္စတစ်ခုဖြစ်ခဲ့ပါတယ်။သဘောတူညီချက်အရကမ္ဘာအပူချိန်ကိုဆက်မှုထွန်းကားတဲ့ခေတ်မတိုင်မီအချိန်လုံးကရှိခဲ့တဲ့အတိုင်း1ဒီဂရီဆယ်ဆီယပ်စ်အောက်မှသာထိန်းထားဖို့ကြိုးပမ်းသွားမှာဖြစ်ပြီးတော့ကမ္ဘာပေါ်မှာကာဗွန်ဓာတ်ငွေ့တွေရဲ့55ရာခိုင်နှုန်းကိုထုတ်လွှတ်နေတဲ့နိုင်ငံပေါင်း55နိုင်ငံကအတည်ပြုလက်ခံလိုက်တဲ့အတွက်တရားဝင်စတင်ကျင့်သုံးနိုင်တော့မှာဖြစ်ပါတယ်။